ဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေအခုတည်းပိုဆိုးမလာခင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကထိထိရရောက်တုံ့ပြန်ဖြေရှင်းကြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီး၈လလောက်မှာအခြေအနေတွေပိုဆိုးလာနေတာကိုလည်းမကြာခင်တောင်ဝန်ကနေအနားယူတော့မဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကဒီနယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်အပြည့်စုံကိုတော့ကိုစောမိုးကျော်ကတင်ပြထားပါတယ်ဗျာ
မြန်မာနိုင်ငံမှာဖေဗရူအာရီလစစ်တပ်ကအာဏာသိမ်းပြီးကတည်းကစလို့အခြေအနေတွေဟာတနေ့တခြားဆိုးတဲ့ထက်ဆိုးလာနေပြီးတိုင်းပြည်နေရာအနှံ့အတန်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့အတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုပါတယ်စစ်ကောင်စီဟာကုလသမဂ္ဂကတိုက်တွန်းတောင်းဆိုထားတဲ့ဆွေးနွေးညီနိုင်အဖြေရှာတဲ့နီလန်းကိုအသုံးပြုဖို့စိတ်မဝင်စားဘူးလို့လည်းပြောဆိုပါတယ
် Clearly we are now in a critical time not to allow the Tamador taking the upper hand and to go back to business
မြန်မာနိုင်ငံမှာစစ်တပ်ကပြန်ထိန်းချုပ်သွားနိုင်ပြီးအရင်တုန်းကလိုပြန်ဖြစ်မသွားအောင်ဝိုင်းပြီးလှုပ်ဆောင်ကြဖို့အတွက်တကယ့်ကိုအရေးကြီးတဲ့အချိန်ကိုရောက်နေပါပြီ။ဒါကြောင့်ကျမတို့အထူးသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုရင်ကျမရဲ့အမြင်အရစစ်ကောင်စီဟာအ short အတင်းလို့ညှိနှိုင်းအဖြေရှာတာမျိုးကိုလုပ်မှာမဟုတ်ပါဘူး။ကုလသမဂ္ဂကနေအကြံပြုတိုက်တွန်းထားတဲ့ဆွေးနွေးညှိနှိုင်းအဖြေရှာရေးဆိုတာကိုစစ်ကောင်စီဘက်ကတုံ့ပြန်တာမျိုးမရှိပါဘူး
။အတွင်းရေးမှူးချုပ်ဂူတာရက်စ်ကလည်းမြန်မာနိုင်ငံကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ကိုပြန်လည်ပို့ဆောင်နိုင်မဲ့အခွင့်အလမ်းတွေအတော်နည်းလာနေပြီလို့ထောက်ပြပြောဆိုထားပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုဒီတက်ပို့ပြီးဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့တိုက်တွန်းပါတယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကပြောဆိုသွားပါတယ်။ချင်းပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းစတဲ့ဒေသတွေမှာစစ်တပ်ကစစ်ဆင်ရေးတွေကြောင့်အရသာပြည်သူတွေဒုက္ခရောက်နေကြရတဲ့အခြေအနေကိုလည်းအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။
The Tamador, the army, uses a range of tactics against civilian populations, including...
ယွာရီကိုမီးရှို့တာ၊ပစ္စည်းတွေကိုလူရဲယူတာတွေ၊လူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးတာတွေ၊ညှဉ်းပန်းနှိပ်စက်တာတွေ၊ဖမ်းဆီးထားသူတွေကိုတပ်ဖြတ်တာတွေ၊လိန်ကွဲပြားမှုပေါ်မှာအခြေခံပြီးတော့အကြမ်းဖက်တိုက်ခိုက်တာတွေ၊လူနေရက်ွက်နဲ့ရက်ရွာတွေတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေစတဲ့နီလန်းဘောင်းစုံကိုအသုံးပြုပြီးပြည်သူတွေကိုတိုက်ခိုက်နေပါတယ်
စစ်ကောင်စီကတော့အကြမ်းဖက်လှုပ်ရကျူးလွန်သူတွေကိုရှင်းလင်းတာသာဖြစ်ကြောင်းပြောဆိုထားပြီးကုလသမဂ္ဂအဖွဲ့အစည်းတွေရဲ့သတင်းထုတ်ပြန်ချက်တွေဟာလက်တွေ့အခြေအနေတွေကိုထင်အားမှုမရှိကြောင်းပြောဆိုထားပူပါတယ်အထူးကိုယ်စားလှယ်ကတော့မြမအရေးနိုင်ငံတကာအတိုင်းအဝိုင်းကကူညီဖြည့်ရှင်းပေးဖို့ပြက်ခွက်ခဲ့တာကြောင့်လက်နက်ကင်တိုက်ခိုက်တဲ့နီလန်းကိုဥတီခဲရကြောင်းပြောပါတယ်လက်ရှိအခြေအနေမှာစစ်တပ်ရဲ့အုပ်ချုပ်မှုကိုမြမပြည်သူတွေစန့်ကျင်တာဟာလည်းအရင်နဲ့မတူအောင်ကိုမြင်မာနေတယ်လို့ပြောဆိုခဲ့ပါတယ်
။ The people will not accept the military or a take over and it's quite different from the past like
ကျမရဲ့လ ీల မှုတွေရမြန်မာပြည်သူတွေဟာစစ်တပ်ကအုပ်ချုပ်တာကိုလုံးဝလက်ခံမှာမဟုတ်ပါဘူး။ဒီအခါမှာမြန်မာပြည်သူတွေရဲ့အနေထားဟာဟိုအရင်1988ခုနှစ်အပဝင်တခြားအာဏာသိမ်းခဲ့တဲ့အချိန်တွေကနဲ့မတူပါဘူး။အဲ့ဒီအချိန်တွေတုန်းကတော့စစ်တပ်ကလူတွေကိုတတ်တယ်ဖမ်းဆီးတယ်ထောင်ချတယ်လူတွေကလက်လျှော့သွားတယ်စစ်တပ်ကအုပ်ချုပ်ခွင့်ရသွားတယ်ဆိုတဲ့အခြေအနေမျိုးနဲ့မတူတော့ပါဘူးပြည်သူတွေကလက်လျှော့အရှုံးပေးမှာမဟုတ်ပါဘူ
းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လဲမြန်မာစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုတဲ့လက္ခဏာသိမ့်မတွေ့ရတာဟာအရေးကြီးတယ်လို့လည်းပြောပါတယ်နိုင်ငံရေးစီးပွားရေးလူသားချင်းစာနာမှုဆိုင်ရာအကြက်အတဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝန်းကဒီထက်ပိုလှုပ်ဆောင်ဖို့လိုအပ်နေတာကိုလည်းထောက်ပြပြောဆိုခဲ့ပါတယ်။အထူးကိုယ်စားလှယ်ဘာဂနာဟာတောက်ကြနေမှာလဲမြန်မာနိုင်ငံဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံရဲ့လူအခွင့်အရေးကိစ္စတွေကိုကင်တွယ်ရတဲ့တတိယကော်မတီကိုတင်ပြအောင်မှာဖြစ်ပါတယ်။